အမေရိကန်နိုင်ငံမှာခွဲလွန်သူသမ္မတဂျမ်မီကာတာအတွက်ဇန်နဝါရီ9ရက်ကျင်းပပရင်းနေ့မှာတနိုင်ငံလုံးဝမ်းနည်းပူဆွေးရတဲ့နေ့ဖြစ်နေသတ်မှတ်ပြီးနိုင်ငံတော်စာပနာကျင်းပခဲ့ပါတယ်အဆိုအရအများအပြားပိတ်ထားသလို39%မြောက်အမေရိကန်သမ္မတရဲ့နိုင်ငံတော်စာပနာကျင်းပရာဝါရှင်တန်ဖျားကျောင်းမှာအမေရိကန်ထိပ်တန်းပုံကိုယ်တွေလာရောက်ဆူဝေးဂုဏ်ပြုကြပါတယ်ပြီးခဲ့တဲ့သတင်းပတ်မှာကွယ်လွန်သွားခဲ့တဲ့သမ္မတဟောင်းကာတာဟာအသက်100ရှိပါပြီတရှိထင်ရှားရှိနေစေသမ္မတဟောင်းတွေဖြစ်တဲ့ဘီလ်ကလင်တန်ဂျော့ဂျ်ဒဗလျူဘုရှ်ဘာရက်အိုဘားမာဒေါ်နယ်ထရမ့်နဲ့ဂျိုးဘိုင်ဒန်တို့သမ္မတဟောင်း၅ဦးတက်ရောက်ခဲ့ကြတာဖြစ်ပြီးသမ္မတဘိုင်ဒန်ကကွယ်လွန်သူအတွက်အမှတ်100ဂုဏ်ပြုစကားပြောကြားခဲ့တာပါဂျီမီကာတာနဲ့မစ်ရွေဖြစ်ရတာအပြင်သူ့ဘဝလှုပ်ရှားမှုတွေကလည်းကျွန်တော်ကိုသင်ကြားပေးတာကဂုံတိတ်ကကျွန်တော်တို့မှာရှိတဲ့ယာရုဂုံဘုတ်တွေရထားတဲ့အာနာတွေထက်ပိုးပြီးအင်အားခိုင်ပါတယ်ဆိုတာပါပဲလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်သမ္မတကာတာဟာသူ့ဘဝကိုအတိတ်ပဲရှိရှိနေထိုင်သွားတဲ့တိတ်ခါရှိတဲ့သူတယောက်ဖြစ်ကြောင်းသူအသက်ရှင်နေတဲ့မိနစ်တိုင်းမှာအခုလိုနေထိုင်သွားတာဖြစ်ပြီးဒါဟာကောင်းမွန်တဲ့ဘဝနေထိုင်ပြီးဆိုတာဘာလဲဆိုတာကိုပြသသွားတာဖြစ်ကြောင်းလည်းပြောပါတယ်